ယန္တာသုံးရက်မျက်စိကတိဥပါဒကာအခင်ကြီးဥတင်မြင့်ကိုကြီးစုရဲ့ပြုလုပ်ကောင်းမှုပြုလုပ်တဲ့ခန္ဓာဒီခန္ဓာမှာဘဝတန္တရာချင်းကြီးမှုနဲ့ပတ်သက်ပြီးတော့တတ္တဝါတွေဟာတန်တရာထဲမှာဒီခုလိုပဲဘဝတစ်ခုကိုရရှိပြီးတဲ့နောက်ထိုဘဝတစ်ခုဟာဆုံးသက်နောက်ထပ်ဘဝတစ်ခုမှာထပ်ပြီးတော့မွေးဖွားလို့တန်တရာထဲမှာဒီလိုလဲနေကြတယ်ဆိုတော့အာဝေဒဖြစ်ပွားဖို့အတွက်ဘဝတန်တရာအကြောင်းအနည်းငယ်အာဝေဒအကြီးအောင်အောင်ဖော်ပြပါမယ်အမေယာဆိုတဲ့အတိတ်ကနေတဘောကနေတဘောကူပြောင်းသွားတာနဲ့ပတ်နေရတယ်ဆိုတဲ့အတိတ်ပဲလို့ရတယ်။အဲဒါတခြားဘာသာဝင်တွေမှာလည်းတမေယာဆိုတာရှိတယ်။လောကမှာကမ္ဘာလောကကြီးမှာရှိတဲ့တတ္တဝါတွေဟာလူရဲ့မျက်မြင်ပေါ့ဝေဖွားလာလိုက်သေးဆုံးသွားလိုက်၊ဝေးပါလာလိုက်၊သေဆုံးသွားလိုက်ဒီဥဒိယောက်တည်းရဲ့ဘဝတစ်ခုဟာအဆုံးမတတ်နိုင်အောင်လက်နဲ့သွားလာနေရဲ့အဲဒီလိုလက်နဲ့သွားလာပြီးတော့ဘဝတစ်ခုကနေဘဝတစ်ခုဒီလိုတန်လျာတွေကမထွက်နိုင်တော့အောင်ဒီဘဝဒီပြီးဒီဘဝဆင်းဆက်မပြတ်လည်ပတ်နေရတာဘယ်သူမှလည်ပတ်နေတာလဲလို့တဏှာထဲမှာလဲပတ်နေတာကိုတွေ့လို့ရှိရင်ဘယ်သူလဲလဲပတ်နေတာလို့မေးเสียရှိတယ်။အဲ့ဒီအမေးကိုကျတော့အဖြေမျိုးမျိုးထွက်တယ်။တချို့ဘာသာတရားတွေကသိုးလို့ခေါ်တဲ့ခန္ဓာကိုယ်ထဲမှာဖာဝရမြဲနေတဲ့အရာလေးတစ်ခုရှိတယ်။ဒါလေးကမြင်ရတဲ့အရာမဟုတ်ဘူးပေါ့။လူတယောက်သိဆုံးပြီဆိုလို့ရှိရင်အဲဒီဆိုးလို့ဆိုတဲ့အရာလေးဟာဒီခန္ဓာကိုယ်ကြီးကထွက်ခွာသွားပြီးတော့နောက်ခန္ဓာကိုယ်တစ်ခုကိုရှာဝေတယ်ရှာဝေပြီးတော့ခန္ဓာကိုယ်တစ်ခုလည်းမှပြန်ဖြစ်ပြန်တယ်ပေါ့အဲဒါကိုသူတို့ spirit လို့လည်းခေါ်တယ်ပေါ့အင်းလေးဆိုးလို့လည်းခေါ်တယ် spirit လို့လည်းခေါ်တယ်ပမာလူပြောရင်တော့လက်ပြာလို့ပြောမှာထင်တယ်ပမာလူတွေကလည်းလက်ပြာပြောနေရှိကြတယ်သေသွားပြီးမကြွက်ဘူးလို့အိမ်ပေါ်ကမဆင်းဘူးလို့သူတို့ပြောနေကြတာနော်အဲ့ဒါမျိုးကတကယ်ရောရှိသလားလို့ခန္ဓာကိုယ်ရဲ့အနေနဲ့ဇရခုထွက်သွားပြီးတော့တဏှာထဲမှာဒီဘဝကနေဟိုဘဝရောက်ဟိုဘဝနေဟိုဘဝရောက်ဆိုပြီးတော့ခန္ဓာမျိုးမျိုးပြောင်းပြီးတော့နေတဲ့သာဝရပြင်းနေတဲ့အရာတစ်ခုရှိသလားဘုရားမပွင့်ရဒါကိုရှင်းရှင်းလင်းလင်းဘယ်မှမသိကြဘူးသိဖို့လည်းအလွန်ခက်တဲ့အရာတစ်ခုဖြစ်တယ်ဘုမာလူမျိုးတွေဒီနေ့ဘုရားဘာသာပဲဖြစ်နေစေကောင်းဘူးဒီအစွဲလေးကမပြောက်ဘူးလို့ဒီလိုပဲယူဆရတယ်ဘာဆိုရင်လက်ပြဆင်းသွားတယ်လို့ဒါလက်ပြခွဲတယ်လို့ဆိုတဲ့အမှုစားတဲ့ဘုမာပြပါရှိနေတယ်ပြန်သွားရင်နောက်ဘဝဖြစ်တယ်ဆိုတဲ့အတွေးတွေလည်းရှိနေတော့မယ်เนาะအဲ့တော့ဘုရားဘာသာစစ်စစ်ကြတော့အဲ့ဒီလိုထာဝရတည်ငြိမ်နေတဲ့အရာဆိုတာခန္ဓာကိုယ်ထဲမှာတစ်ခုမှမရှိဘူးခန္ဓာကိုယ်ထဲမှာသဘာဝတရားတွေပေါင်းစပ်ပြီးတော့အချင်းချင်းဆက်ဆက်လို့ဖြစ်ပေါ်လှုပ်ရှားနေတာပဲရှိတယ်အဲ့ဒီသဘာဝတရားတွေထဲမှာနေရာကနေသာဝရမြဲပြီးတော့ဖန်ဆင်းပြီးတနေရာကနေတနေရာကူးပြောင်းသွားလာနေတာလည်းလို့မရှိဘူး။နေတဲ့အရာလေးတစ်ခုကထွက်ပြီးတော့နောက်တစ်ခုထဲမှာသွားဖြစ်တာလို့ဒီလိုဟာမျိုးမရှိဘူး။အဲ့တော့နားလေရခက်တယ်ပေါ့။တခြားဘာသာတွေမှာတော့လူတွေကလွယ်လွယ်နဲ့နားလည်နိုင်ရတယ်။ဘာဖြစ်လို့လဲဆိုတော့ဒိဋ္ဌိကဘယ်ခေါ်ခေါ်ဝိညာဉ်ကခေါ်ခေါ်ဆိုးလို့ပဲခေါ်ခေါ်ပေါ့။လူရဲ့ခန္ဓာကိုယ်ရဲ့ကနေဒါလေးကဒီခန္ဓာကိုယ်ကြီးဟောင်းလို့ပျက်စီးသွားရင်သူကထွက်သွားတယ်။ထွက်သွားပြီးနောက်ခန္ဓာကိုယ်တစ်ခုရယူပြန်တယ်။ဒါလေးကတော့အမြဲတမ်းဒုက္ခဒုက္ခကိုခံစားလို့မ ဘဝတစ်ခုကနေဘဝတစ်ခုကူးပြောင်းသွားလာနေတဲ့အရာလေးရှိတယ်လို့ဒီလိုယူဆကြတော့နားလည်မှုလည်းလွယ်တယ်ပေါ့နော်အကောင်းဆုံးအကြောင်းကျိုးလေဒီဘဝကိုပြုလုပ်ထားဖို့နေပြုပြီးတော့အဲ့ဒီဆိုးလေးရဲ့ချမ်းသာဒုက္ခဆိုတာဒီလိုရှိတယ်ယူဆကြခုဒီကနေ့မှာရှိနေတဲ့ခရစ်စတန်တို့မွတ်စလင်တို့ဆိုတဲ့အယူဝါဒတွေကိုကြည့်မယ်ဆိုရင်အဲ့ဒီအယူဝါဒပဲပြုလုပ်တယ်ဒါအသက်ဆန်းမှောက်လို့ရှေးတော့ရရှိတယ်ဒီမှာတူခုကပေါ်လာတာလည်းမဟုတ်ဘူးသူတမန်တွေကြောင့်မလို့ဒီဟာပေါ်လာတာလည်းမဟုတ်ဘူးရှေးတော့ကလေးကဒီယူဆဟာအမတန်ဟောင်းနေတဲ့အယူဆဤတစ်ခုဖြစ်ဒီယူဆကိုကြော်နိုင်တာမရှိဘူးသစ္စာများမပွင့်ဘူးဆိုရင်ဒီယူဆရဲ့ဘုဘက်ကိုကြော်ပြီးတော့မသွားနိုင်ကြဘူးဘုရားဒီထဲမှာပဲရက်ဘုရား1998ခုနှစ်ကဂျပန်ကိုရောက်သွားတော့အဲ့ဒီဂျပန်မှာကိုယာဆန်ဆိုတဲ့မြို့ရှိတယ်တောင်ပေါ်မြို့အဲ့ဒီပေါ်မှာဘုန်းကြီးကျောင်းတွေလည်းများမဟာယာနဘုန်းကြီးကျောင်းအဲ့ဒီတောင်ပေါ်မြို့မှာအကြီးမားဆုံးကဘာလို့ဆိုတင်ညာကြီးပဲတင်ညာကြီးထဲမှာလက်ပတ်ကြည့်လို့မကုန်နိုင်တော့ဘူးဂျပန်လူမျိုးတွေကအဲ့ဒီအသက်ရှင်နေတုန်းမှအရေးပါတယ်လို့သိသွားတဲ့နောက်မှလည်းပဲအလုံးအရေးပါလဲဆိုတာသိသွားတဲ့လူတွေအတွက်အများကြီးလောက်ထားတယ်အဲ့ဒီချင်းတချို့ကမသေးခင်တည်းကပဲအဲ့ဒီချင်းမှနေရာဥထားတာတွေလည်းတောင်းရှိအဲ့ဒီပါဝင်ချင်းမှဘုန်းကြီးကျောင်းနေသိသွားတဲ့ပုံကိုယ်တွေကိုရည်စူးပြီးတော့သူတို့ယူဖတ်တဲ့ဇေကာတို့အူဒါနာပြုတာတို့လုံးကြတယ်သူတို့ယုံကြည်ချက်အတိုင်းသူတို့ကတော့အဲ့ဒါ spirit လို့ခေါ်တာပေါ့သင်သွားတဲ့လူရဲ့ဝိညာဉ်တွေကဒီထဲမှာရှိနေတယ်လို့သူဆက်အဲ့ဒီဝိညာဉ်တွေကောင်းရကောင်းကြောင်းဘဝတစ်ခုကိုရောက်ရှိဖို့ရတဲ့အတွက်ဆိုင်တဲ့မိသားစုကနေပြီးတော့အကူအညီပေးကြတယ်သူတို့ကောင်းကြည့်ကြတယ်ဆူတောင်းပေးကြတယ်ဘုန်းကြီးတွေပြင့်ပြီးတော့ဆရာတရားများရွတ်ဖတ်စေတယ်လို့ပြောလို့ဒီလိုလုံးချက်အဲ့တော့ဂျပန်ဘုန်းကြီးတော်ကလည်းဒီကိစ္စကိုဘုန်းကြီးကမေးကြည့်တယ်ပေါ့။ဘာဖြစ်လို့တည်သွားတဲ့လူတွေကိုရည်စူးပြီးတော့အခုလိုရွတ်ဖတ်ရတာလဲလို့ဆိုတော့သူကပြောတယ်တည်သွားတဲ့လူရဲ့ဝိညာဉ်နေတဲ့ကောင်းတဲ့ဘဝတွေ့ဖို့ရတဲ့အဲ့ဒီဝိညာဉ်တွေဟာဘဝကောင်းတစ်ခုကိုဉာဏ်ကြောင့်ကိုရှာတွေ့ဖို့အတွက်သူကဒါရွတ်ပေးတယ်မှာလို့အဲ့လိုပြောတယ်နော်။ဉာဏ်ကောင်းတွေ့ဖို့ရ။နှုတ်ဆိုင်လမ်းရှာမတွေ့နိုင်ဘဲနဲ့ဝိညာဉ်ဘဝမှာဒုက္ခရောက်နေတယ်လို့ပြောရယူဆတာပေါ့နော်။ဘုရားကောင်းမှုပြုပေးမယ်၊ယူဖတ်ပေးမယ်ဆိုရင်ဒီဝိညာဉ်လေးကကောင်းတဲ့ဘဝကိုချောင်းရောက်တန်းတန်းသူရောက်သွားနိုင်တယ်။နှုတ်ဆိုလမ်းပြောက်နေတတ်တယ်ပေါ့။အဲ့ကြောင့်ဝိယူဖတ်ပေးတယ်လို့ဆိုတော့ဘုန်းကြီးကပြောတယ်အဲ့လိုရွတ်ဖတ်ပေးလိုက်လို့ဝိညာဉ်ကတစ်ခုလောက်ကောင်းရာသူသူတီရောက်သွားတယ်လို့လမ်းတွေ့သွားတယ်ဆိုတာရောမှတ်တမ်းရှိလားလို့ဆိုတော့အဲ့လိုတော့မသိဘူးတဲ့သူတတိယမိမတို့ဒါယုံကြည်နေကြတာဟုတ်ကဲ့လား
မှန်ပါဗျာ
အဲ့ဒါကိုကြည့်ရတယ်ဒါတသက်ယုံကြည်မှုလို့ပဲပြောမှာဘူးမှလက်တွေ့လည်းမရှိရွတ်ပေးလိုက်လို့သူရည်ရွယ်ချက်ကဝတ်ထားတဲ့ဇေပေးလိုက်တာနဲ့နန်းဖြောင်းအောင်ဆိုတဲ့ရွယ်ချက်ရှိရင်ဒါဖြင့်နန်းဖြောင်းတဲ့နန်းကိုတွေ့သွားတာဘယ်နှခုရှိလဲလို့သိရမှာပေါ့ဒါဟာ
မှန်ပါဗျာ
မသိဘဲနဲ့လုံးလို့ရှိရင်တော့ဒါမဟုတ်ဘူးလို့ဒီလိုတွေ့ရမှာပဲနော
်မှန်ပါဗျာ
သိတဲ့နေရာရှိကိုရှိရမယ်ဒီလိုလုံးမှနန်းဖြောင်းလဲဆိုတာဘာကြောင့်ဖြောင်းလဲဘယ်နှယောက်ဖြောင်းသွားတယ်ဆိုတာရှိကိုရှိရမယ်နော်ကိုယ်အဲ့လိုမရှိဘဲနဲ့အစင်လာရဒီလိုပြောလို့ရွတ်ဖတ်နေတယ်လို့ဆိုတကယ်တော့လေဒီဝိညာဉ်ရှိတယ်ဆိုတာဘုရားဘာသာနဲ့တွေးခေါ်လို့မဟုတ်ဘူးမြတ်စွာဘုရားဟောတာနည်းလေမဆိုင်မြတ်စွာဘုရားဟောတဲ့ဝိညာဉ်ဆိုတာအတိစိတ်အတိစိတ်လေးကမြဲတဲ့အရာမဟုတ်ဘူးကဖြစ်လာလိုက်ပြတ်သွားလိုက်ဖြစ်လာလိုက်ပြတ်သွားလိုက်သာဝရမြဲနေတဲ့အရာမျိုးမဟုတ်ဘူးနောက်ခရစ်ယာန်နေမွတ်စလင်နေလည်းကြည့်မယ်ဆိုလို့ရှိရင်ဒီဘဝကောင်းတာပဲလုပ်လို့ဆိုးတာပဲလုပ်လို့ဧသောကြီးဆိုလို့ရှိရင်ဝိညာဉ်အနေနဲ့သာဝရဘုရားအဆုံးဖြတ်ပေးမယ့်နေ့ကိုစောင့်မျှော်ရမယ်။သ အဘရာဘုရားကလာပြီးတော့အမိန့်ချနိုင်တယ်နောက်ဆုံးကြည့်တယ်ဘယ်နည်းဆိုတော့သူတို့လည်းတမန်ထတာမရှိဘူးနော်အဲ့ဒါသင်္ချိုင်းကစောင့်နေတဲ့သဘောပေါ့သင်္ချိုင်းကနေပြီးတော့အဲ့ဒီဝိညာဉ်တွေကစောင့်နေကြတယ်ဒါပေမဲ့သင်္ချိုင်းကိုကြာကြာလန်လန်လှုပ်ထားကြတယ်သူကသင်္ချိုင်းကနေဒီဝိညာဉ်တွေကစောင့်နေသာဝရဘုရားကကောင်းကင်ဘုံလာရောက်ပြီးတော့သာဝရဘုရားကြီးကကြွလာပြီးတဲ့အခါကျတော့မင်းမကောင်းတာတွေလုပ်လို့သာဝရမရဲသွားဆိုလဲအဲ့ဒီမှာသာဝရမရဲသွားပြန်လာမရှိဘူးကောင်းတာတွေလုပ်သည့်အတွက်ကြောင့်သာဝရကောင်းဝင်ဘုံကြီးကိုလိုက်ခဲ့ဆိုပြီးတော့သာဝရဘုရားနဲ့အတူနေရတဲ့သာဝရကောင်းဝင်ဘုံကြီးကိုလိုက်ခဲ့ဆိုလို့ရှိရင်ပြန်လာမရှိတော့ဘူး။ဒါကခရစ်စတန်တို့ရဲ့အယူဝါဒပေါ့နော်။မွတ်စလင်တွေကလည်းထို့တူပဲသူတို့မှဂျန္နတ်ဆိုတာရှိ။အဲ့ဒီဂျန္နတ်ဆိုတာကောင်းတာလုပ်တဲ့ပုဂ္ဂိုလ်တွေအဲ့ဒီဂျန္နတ်ကိုသူတို့ရဲ့အန္တရာယ်ရှင်မြတ်နဲ့မြဲတမ်းနေရမယ်လို့ဒါမွတ်စလင်တွေအဲ့လိုဆိုတာမျိုးကြားရအဲ့ဒါဒီဝါဒတွေကတရားကြည့်မယ်ဆိုလို့ရှိရင်လူရဲ့ခန္ဓာကိုယ်ထဲမှာသာဝရမြဲနေတဲ့အရာဘဝတစ်ခုကနေဘဝတစ်ခုပြောင်းတဲ့အရာရှိတယ်လို့အယူဆပြရတယ်။အဲ့တော့သူတို့အနေနဲ့ရှင်းပြလို့တော့လွယ်တယ်။ဒီကောင်းတာလုပ်လို့ရှိရင်သာဝရကောင်းကင်ဘုံကြီးမှာနေရမယ်မကောင်းတာလုပ်လို့ရှိရင်သာဝရငရဲသွားရမယ်လို့ဆိုလို့လူတွေကနားလည်ဖို့လွယ်တယ်ပေါ့နားလည်ဖို့လွယ်တယ်အဲဘုရားဘာသာတရားတော်ရကြတော့ခုနကသူ့ရဲ့ခန္ဓာကိုယ်ထဲမှာသာဝရခိုင်မြဲတဲ့အရာဆိုတာမရှိဘူးရုပ်နဲ့နာနဲ့ဒီမျိုးပဲရှိတယ်ရုပ်ဆိုတာကြီးကမမြဲဘူးဆိုတာဒီဘဝမှာပဲဖြင်းရှားတယ်လေသူ့ရဲ့ခန္ဓာကိုယ်ကတစ်ပြေးချင်းကလေးဘဝလေးကနေကြီးလာပြီးတော့နောက်ဆုံးမှအသက်ရဲ့ကြီးအိုမင်းရဲ့ရောတဲ့အခြေအနေမျိုးရောက်နောက်ဆုံးကြတော့ဒီရုပ်ခန္ဓာကိုယ်ကြီးကပြုံးနဲ့တင်းကြုံလိုက်ရတာဆိုတော့ဒီရုပ်ကြီးကိုကြည့်နေရှင်မမြဲဘူးဆိုတာသိတာ။ဒါဖြင့်သူရုပ်နဲ့ရှင်တွဲပြီးတော့ဖြစ်နေတဲ့အသိစိတ်လေးတွေကရောမြဲသလားလို့ဆိုတော့အသိစိတ်မမြဲဘူးဆိုတာတော်တော်ချင်းရှားလာပဲ။သေးသေးချာချာဟုတ်စဉ်းစားပြီးတော့ကြည့်ရင်ကိုယ်စိတ်လေးဟာတသမာထဲနေတာမှမဟုတ်ပဲ။ဒီတွေးပေါ်လိုက်ကြောက်သွားလိုက်ဟိုတွေးပေါ်လာလိုက်ကြောက်သွားလိုက်ဟိုတွေးပေါ်လာလိုက်ကြောက်သွားလိုက်နော်ယောဂီကကြောင်းတာတိတ်မမြန်ဘူးစိတ်ကြောင်းတာပုံမြန်ယောဂလေး7နှစ်15နှစ်အမဲဒီယုတ်ဖယ်နဲ့ပြောကြတာပဲနော်ဟိုမသွားသေးဘူးဒီယုတ်ကြီးဒီယုတ်ဖယ်ခြေတန်းတဲ့လူတွေကပြောကြတယ်မှတ်မိနေကြစိတ်ကြတော့အဲ့လိုရတာ
ရပါ
ဘူးဗျာကြောင်းတိတ်မြန်တယ်စိတ်ကပြောကြောင်းတယ်ဆိုတာဒီပြက်သွားပြီးတော့မှအစ်တစ်ခုဖြစ်တာပြောတာနော
်မှန်ပါဗျာ
ဒါလေးတစ်ခုတည်းကဟိုလိုဖြစ်လိုက်ဒီလိုဖြစ်လိုက်မဟုတ်ဘူးဖြစ်လာလိုက်သူတက်တန်းလိုက်ပြောက်သွားတာအကျက်ပြောက်သွားပြီးနောက်တစ်ခုပေါ်လာလိုက်နောက်အကြောင်းတစ်ခုကြောင့်နောက်တစ်ခုပေါ်လာလိုက်စိတ်လေးကအလွန်လင်းမြန်တဲ့နှုံးနဲ့ဖြစ်ပြီးတော့ပြက်နေတယ်အဲ့ဒီပြက်နေတဲ့စိတ်ဝิญဉဉ်လေးကိုငဲပါတယ်ဘဝတန်လျာဒီဘဝဒီဘဝကိုတွားတယ်လို့ဒီလိုယူဆနိုင်လျာအကြောင်းပါတစ်ခုမှမရှိဒီချာတွေးကြည့်လိုက်လို့ရှိရင်စိတ်ဆင်ကအလွန်လင်းမြန်တဲ့နှုံးသားနဲ့ဖြစ်ပြီးတော့ပြက်နေတာဆိုတာဒီစဉ္ရင်စဉ်းစားကြည့်ရမယ်ဆိုရင်ပြိနိုင်တဲ့အနေအထားရှိအခုလိုဆိုတော့ကြည့်နေစိတ်ဆိုးနေတဲ့အခါဖြစ်တဲ့စိတ်လူကျင်လောဘဖြစ်နေတဲ့အခါစိတ်ပျော်ရွှင်နေတဲ့အခါဖြစ်တဲ့စိတ်တူလားတ
ူပါဘူး
ဗျာတူဆိုတော့သိချင်ရှာစိတ်ဆိုးနေတဲ့စိတ်ကလည်းခဏတည်းရုပ်ပဲစိတ်ဆိုးပြီးကြကြစိတ်ပြေသွားတဲ့အခါလည်းရောက်တော့မှမသိတော့နော်
ပါပါဗျာ
စိတ်ဆိုးနေတဲ့စိတ်လေးကတင်ပြီးတော့ဟိုဘဝကိုသွားလို့ဘယ်လိုလုပ်ရမှာလဲစိတ်ဆိုးတာလည်းခဏပဲနိပျော်တယ်ဆိုတဲ့စိတ်လေးလည်းကြည်ခဏပဲဆိုတော့ဒါလေးတွေကမမြဲဘူးဆိုတာကသင်ရှားနေတာလေဖြစ်ပြီးတော့သူတို့ပြက်သွားတာဖြစ်သွားတဲ့သဘာဝတရားလေးတွေကနောင်ဘဝကိုရောက်သွားတယ်ဆိုတာပြောစရာဘာမှမရှိဘူးရုပ်ခန္ဓာကိုကြီးကလည်းနောင်ဘဝရောက်တော့ဘာလို့မရောက်တော့ဘူးကြည်ကြီးဖို့ပြလိုက်တာဤတဲ့ကြိုးပြလိုက်တာမြုပ်ပြလိုက်တာနောင်ဘဝမရောက်ဘူးဆိုတာသင်ရှားတယ်စိတ်ကလည်းအခုဖြစ်အခုပြင်ဖြစ်နေတဲ့စိတ်တွေဆိုတော့အတိတ်အတိတ်တွေလာနေတာဆိုတော့နောင်ဘဝရောက်ဖို့ဆိုတာမရှိနိုင်ဘူးနော်အဲ့တော့ဘုရားဘာသာတရားတော်အရာယုတ်တရားနဲ့နန္တရားသာဝရမတည်မြဲတဲ့ယုတ်တရားနဲ့နန္တရားဒီမျိုးပဲရှိတယ်ဆံရဆံရအကြောင်းတွေကြောင့်ဖြစ်ပြီးပြည့်နေတာပဲရှိတယ်ငါတို့ပြောကြရလဲတစ်ခုမှမရှိဘူးလဲနေတဲ့အရာလို့တစ်ခုမှပြောကြရမရှိဘူးတဏှာလေတာဘူးဝါလေတာတော့အ ဲကြတော့ခုလိုအကုသိုလ်တွေကဘယ်သူကလုပ်ပြီးဘယ်သူကခံနေတာတော့ဆိုတာစဉ်းစားကြရပေါ်လာတယ်ပေါ့နော်ရှင်တော်ဘုရားလက်ထက်ကလည်းသစ္စာဘုရားတရားဟောနေတဲ့အချိန်မှာယဟန်တော်ကြီးကစဉ်းစားတယ်ယဟန်တစ်ပါးတရားတော်နဲ့ပတ်သက်ပြီးတော့ရှင်းရှင်းနားမလည်တော့သူကစဉ်းစားအတ္တဆိုတဲ့ဌာဝရမြဲတဲ့အရာမရှိပဲနဲ့ဘသူကကုသိုလ်အကုသိုလ်လုပ်ပြီးတော့ဘသူကခံပါလုံးပေါ့သူစဉ်းစားတာကတော့သူကဒီလိုစဉ်းစားတာနော်မြတ်စွာဘုရားဟောထားတယ်မဟုတ်လားမကောင်းတာလုပ်ရင်မကောင်းတဲ့အကျိုးကိုခံရတယ်ကောင်းတာလုပ်ရင်ကောင်းတဲ့အကျိုးစဉ်းစားရတယ်ဆိုဒါဖြင့်ကောင်းတာလုပ်တာမကောင်းတာလုပ်တာကဘသူလဲခံရတာကဘသူလဲဟောစဉ်းစားကြည့်လိုက်ဘုရားရဲ့တရားတော်အဖြေကကမ္မတ္တကာရကောဏ္ဍတိကောင်းတာဆိုတာကံကိုလုပ်တဲ့လူဆိုမရှိဘူးမရှိဘူးပုဂ္ဂိုလ်အနေနဲ့မရှိဘူးဝိပါကတ္တသဝေရဘောအကျိုးတရားကိုခံစားတာစံစားတာလည်းမရှိဘူးဒါဖြင့်ဘာလို့ကံကိုလုပ်တာလို့ပြောလို့ဆိုရင်အကြောင်းတရားတွေဖြစ်ပေါ်နေတာကိုပဲကံလုပ်တယ်လို့လူတွေကပြောနေကြတာဆိုင်ရဆိုင်ရအကြောင်းတရားတွေပေါ်နေတာခံစားရစံစားရဆိုတာဘာပြောတာလဲဆိုအကျိုးတရားတွေပေါ်နေတာကိုပြောတာဒီလိုမြင်မှသူကဗုဒ္ဓဘာသာတရားတော်ကိုအမြင်မှန်တယ်နော်အကြောင်းပေါ်တာနဲ့အကျိုးပေါ်တာခံစားရတဲ့ပုဂ္ဂိုလ်တ attva လည်းမရှိဘူးပြုလုပ်တတ်တဲ့ပုဂ္ဂိုလ်တ attva ဆိုတာလည်းမရှိဘူးပြုလုပ်တယ်ဆိုတာအကြောင်းတရားပေါ်တာကိုပြောတာခံစားတယ်ဆိုတာအကျိုးတရားအောင်ဖြစ်ပေါ်လာတာကိုပြောအကြောင်းတရားအနေနဲ့ပေါ်လိုက်အကျိုးတရားအနေနဲ့ပေါ်လိုက်ဒီယုံဉာဏ်ဓမ္မဖြစ်စဉ်တဘာဝကြီးပဲနှစ်ခုပေါင်းစပ်လိုက်တဲ့အခါတ attva အတွင်တန်တန်ဝင်လာတယ်ပေါ့ဘာနဲ့ဥပမာပြောလို့ဆိုရင်ရူဘောလို့ဆိုဆက်ယုံကြည်နေတဲ့သူဆိုပါတော့အခုဒီနေ့လူတိုင်းသိနေကြတဲ့ကားဆိုတော့ခင်းသွားတဲ့အခါကားနဲ့သွားတယ်ကားဆိုတဲ့ဒီစက္ကရိယာတွေအားလုံးနဲ့ပေါင်းပြီးမောင်းတတ်တဲ့ဒရိုင်ဘာနဲ့ပေါင်းလိုက်တဲ့အခါကျတော့ကိုယ်သွားခြင်းနဲ့စီသွားလို့ရတယ်
ရပါတယ
်သွားလို့ရရင်လည်းမကဘူးရှေ့ကဖိတ်ဆို့ရင်သူကနှမ်းပြောလို့ရသေးတယ်ဟုတ်ကဲ့လား
ဟုတ်ပါဘူ
းဟွန်တီးတယ်ဆိုတာရှေ့ကဖိတ်နေရင်သူကအတန်သေးသေးတယ်နော
်ပါပါဘုရား
အဲ့တော့ဒါဖြင့်ဒီထဲကဒါကဘယ်သူကလုပ်နေတာလဲလို့မေးကြည့်လိုက်လို့ရှိရင်စက္ကရိယာတွေပေါင်းစပ်ထားလို့ဒါဖြစ်တယ်ဘယ်သူမှလုပ်တာလည်းမဟုတ်ဘူးဒရိုင်ဘာကအကုန်လုပ်တာလားဆိုတော့ဒရိုင်ဘာမလုပ်တာဘောင်းဝင်လေးပဲသူပေါင်းတာသူလုပ်ငန်းကတစ်ခုတည်းပဲဒရိုင်ဘာဆိုတာဘိန်းလို့ကားလမ်းပေါ်မှာသူမပြေးနိုင်ဘူးအင်ဂျင်လို့တောင်ဝတရားမဆောင်ရနိုင်ဘူးဓာတ်ဆီလို့လည်းသူကကြီးလောင်အောင်မလုပ်နိုင်ဘူးသူလုပ်နိုင်တာဘောင်းတာတစ်ခုတည်းပဲဟုတ်ကဲ့ဓာတ်ဆီရဲ့အလုပ်ကိုဒရိုင်ဘာမလုပ်ဘူးအင်ဂျင်ရဲ့အလုပ်ကိုလည်းဒရိုင်ဘာမလုပ်အင်ဂျင်ကအင်ဂျင်အလုပ်လုပ်တယ်ဓာတ်ဆီကဓာတ်ဆီလုပ်တယ်ဘိန်းကဘိန်းလုပ်တယ်အားလုံးပေါင်းစပ်လိုက်တဲ့အခါကျတော့ဒီအကျိုးတရားဖြစ်သွားတာပေါ့မှန်ပါဗျာအဲ့ဒါကိုစဉ်းကျင်စဉ်းစားကြည့်လိုက်လို့ရှိရင်လူရဲ့ခန္ဓာကိုယ်ဟာအဲ့တိုင်းပဲအားလုံးပေါင်းစပ်လိုက်လို့ဟောတာပြောတယ်စဉ်းရဲတယ်ချမ်းသာတယ်အမျိုးမျိုးပေါ်ပြီးပြောတယ်ဆိုတယ်စသဖြင့်ဒီလိုလှုပ်ရှားမှုတွေကအမျိုးဆုံးဖြစ်တာအဲ့တော့စိတ်ယုံကြည်တဲ့အနာဒရံတူတာပဲစိတ်ယုံကြည်တဲ့အနာဒရံတူတယ်တကယ်တော့လေတစားစီဖြတ်ကြည့်လိုက်လဲဆိုရင်ဘာမှရှာမတွေ့တော့စိတ်ယုံကြည်တဲ့မှာဘယ်သူကစကားပြောနေတာတော့တစားစီဖြတ်ကြည့်လိုက်ရှိပါအောင်မလား
ရှိပါပါဗျာ
ရှိတော့မော်ဒီကားနဲ့ဒီဆက်အစိတ်ပိုင်းတွေတစားစီဖြုတ်ပြီးပုံထားလိုက်မယ်ဆိုရင်ခုနကလိုသွားလာနိုင်မှုဆိုရယ်သွားအားတစ်ခုမရနိုင်တော့သွားအင်လည်းမရှိဘူးသွားအားလည်းမရှိတော့နော
်
လူတွေယုံကြည်နေတယ်လို့တစားစီဆိုလို့ရှိရင်ဘာမှမဖြစ်တော့အောင်းဆန်နေတဲ့အချိန်မှာသူကလှုပ်ရှားမှုအသင်တန်းနေဒါတွေပေါ်နေပေါ်နေတဲ့အခါကျတော့လူတွေမှာဘာအတွေ့ဝင်လာလို့ဆိုလို့ရှိရင်ဒီထဲမှာဥဆောင်လှုပ်ရှားနေတဲ့ဒီသာဝရမြဲနေတဲ့အရာတခုရှိတယ်။သူကနေပြီးတော့ဆောင်ရွက်နေတယ်လို့စိတ်ထဲမှာဒီလိုမြင်လာကြတဲ့လူတွေပေါ့။အဲ့လိုမြင်လာတဲ့အမြင်ကိုအကြောင်းပြုပြီးတော့တန်လျာလေတာလည်းသူပဲ။ကောင်းတာဆိုတာလုပ်တာလည်းသူပဲ။ခံစားတာလည်းသူပဲလို့ဒီလိုမြင်လာကြ။တကယ်တော့ဘုရားတရားတော်အရာဒီလိုမဟုတ်ဘူး။ဒါကြောင့်မြတ်စွာဘုရားကတုံညာလို့ ခေါ်တာနော်။သုံးယောက်ဆိုတာငါလို့ပြောရတယ်တခုမှမရှိဘူး။ငါဟာလို့ပြောရတယ်တခုမှမရှိဘူး။သစ်ပင်ကြီးတစ်ပင်ကိုကြည့်လိုက်။သစ်ပင်ကြီးတစ်ပင်ကြည့်လိုက်လို့ဆိုရင်သူသစ်ပင်ဟာမျိုးစိတ်လေးရနေပြီးတော့နေနဲ့ရင်နဲ့ပေါင်းစပ်ပြီးတော့သစ်ပင်ဖြစ်တာ။ဖြစ်လာပြီးတဲ့အခါကျတော့ပြမကအပူတွေတို့ရာဒီဥဒုတို့အနေထားကြည့်ပြီးတော့သူကပွင့်တဲ့အခါပွင့်တယ်ပြီးတဲ့အခါပြီး။ဘယ်သူကမှမင်းပြီးချိန်တန်ပြီးပြီးတော့လို့ပြောတာလည်းမရှိဘူး။ပွင့်ချိန်တန်ပြီးပွင့်တော့လို့လည်းမပြောဘူး။ဆရာဆရာအကြောင်းတရားတွေအကြောင်းမလို့ဒါဖြစ်လာ။ဆရာဆရာအကြောင်းတရားတွေအကြောင်းမလို့ပေါ်လာ။အပွင့်ပေါ်လာလိုက်အသီးပေါ်လာလိုက်အချိန်ကြတော့ဒီအသီးလေးတွေထွက်ကြသွားပြန်လိုက်တယ်။ဒီလိုလဲပတ်ပြီးတော့နေတာဆရာဆရာအကြောင်းတရားတွေပေါ်မှာပုံပြီးပြီးဖြစ်နေ။အဲ့ဒီဖြစ်ပင်ထဲမှာငါလို့ပြောစရာရှိလားဆိုတော့မရှိဘူး။သူဆရာဆရာအကြောင်းတရားတွေအကြောင်းဖြစ်နေ။ငါဟာလို့တတ်မှတ်စရာလည်းတခုမှမရှိဘူး။လူရဲ့ခန္ဓာကိုယ်မှာလည်းပဲထို့တူပဲဇုတိယတွေဟာဆိုင်ရာအကြောင်းတရား၄မျိုးရှိတယ်။ကံစိတ်ဥဒ္ဓအာဟာရဆိုတဲ့အကြောင်းတရား၄မျိုးထို့အကြောင်းတရား၄မျိုးပေါ်မှာပူတည်ပြီးတော့လူရဲ့ခန္ဓာကိုယ်ဟာယုတ်တရားကြီးတွေဟာဖြစ်ပြီးတော့ရှင်းတန်ဖြစ်ပြက်ပြီးတော့ဒီလိုနေတာဆိုင်ရာအကြောင်းတရားတွေမရှိဘူးဆိုတာတွေဖြစ်မှာမဟုတ်ဘူးအဲ့ယုတ်တွေထဲမှာငါလို့ပြောစရာလည်းတခုမှမရှိဘူးဘာလို့လဲတော့ဆိုအကုန်လုံးငါတို့ထောက်ပြလိုက်တဲ့အချိန်မှာသူကရွေ့သွားလို့မရှိတော့ဘူး။ထာဝရပြင်းနေတာဒီခုမှမဟုတ်ဘူး။တစ်ခုပြီးတော့တစ်ခုဖြစ်တယ်၊ခုပြီးတော့ခုဖြစ်နေတယ်။ပြောင်းလဲနေတဲ့အရာကြီးဆိုတော့ငါတို့ပြောစရာတခုမှမရှိဘူး။စိတ်ဆိုတာကဒီကဉာဏ်နဲ့အကြောင်းတရားတွေကြောင့်ဒီကဉာဏ်နဲ့နှောင်းရဲ့ဖြစ်ဖြစ်ပြီးရောနေတာဆိုပိုးပြီးတော့ငါတို့ပြောစရာမရှိတော့ငါဟာလို့လည်းပြောစရာမရှိဘူး။ဒါဟောငါဟာလို့တတ်မှတ်လိုက်တဲ့တကယ်လည်းသူကပြောင်းသွားပြီးရှိတော့ပြက်သွားပြီးငါဟာလို့တတ်မှတ်လိုက်တဲ့ဟာလည်းသူကပြက်သွားတတ်မှတ်တဲ့အချိန်ပိုင်းလေးတွေနဲ့အကုန်ပြည့်စည်သွားတယ်ဆိုတော့ဟောအဲ့လိုဆိုလို့ရှိရင်တဏှာဘယ်သူကလဲနေတာလို့မေးစရာရှိတယ်ဒါကြောင့်လို့ဘုရားနဲ့တက်ကမြတ်စွာဘုရားတရားဟောနေတဲ့အချိန်မှာယန္တဝါဒီအတ္တဆိုတဲ့မြဲတဲ့အရာမျိုးတွေနဲ့ဒီကုသိုလ်ကံအကုသိုလ်ကံတွေကိုဘယ်သူကခံပြီးဘယ်သူကစားနေတာတော့လို့ဒီအတွေးဝင်လာအဲ့ဒါလို့အတွေးဝင်လာတဲ့အခါကျတော့မြတ်စွာဘုရားကဝိညာဏံပရိစ္ဆသောဥပ္ပန္နံဘယ်အရာလို့ဒီအကြောင်းပေါ်မှာမှီပြီးပြီးတော့ဖြစ်နေတာအတ္တလို့မြဲတယ်လို့ယူဆစရာတခုမှမရှိဘူးဆိုပြီးမြတ်စွာဘုရားကထပ်ပြီးတော့ရှင်းပြီးတော့ဟောတယ်အဲ့တော့တဏှာလည်နေဆိုတာဘာလို့လို့ဆိုရင်အကြောင်းတရားတွေရဲ့ဖြစ်ပေါ်လာမှုကြောင့်အကျိုးတရားပေါ်ပေါက်တာတန်တရားနေတယ်လို့ပြောတာ။ဆိုတော့မျိုးစိတ်လေးတစ်ခုကမြင်နေရင်လည်းတွေ့ရင်ပေါင်းမှာပဲမဟုတ်လား
။ဟုတ်ပါဘူးခင်ဗျာ
။အဲ့တော့ဒီတော့ပေါက်ခိုင်းတာမဟုတ်ဘူး။မျိုးစိတ်လေးဟာမြင်နေရင်လည်းဆိုတော့အကြောင်းတရားကြောင့်ပေါက်။အချိန်တန်လို့ရှိရင်သူဆရာဆရာရာဒီကုသိုလ်ကရောက်ပြီးအောင်မယ်ပွင့်အောင်မယ်ပြီးအောင်မယ်ဒီလိုလာမှာ။ဆရာအကြောင်းတရားကြောင့်ဖြစ်တာ။အကယ်၍အကြောင်းတရားတွေမရှိဘူးဆိုရင်ဒါတွေကဖြစ်မှာမဟုတ်ဘူး။
ပါပါဗျာ
ထို့တူပဲလူ့ဘဝမှာလည်းပဲကြည့်ဆိုင်ရဆိုင်ရကံအကြောင်းတရားတွေကစိတ်အစဉ်ထဲမှာမကြာခဏဖြစ်တယ်ဖြစ်လာတဲ့အကြောင်းတရားတွေဟာဒါအင်္ဂါကြီးစွမ်းအားတွေစွမ်းအင်တွေအနေနဲ့ဖြစ်လာတယ်အဲ့ဒီစွမ်းအင်တွေဟာတခြားအကြောင်းတရားတွေနဲ့ပေါင်းလိုက်တဲ့အခါစွမ်းအားအဖြစ်ရောက်သွားတယ်ဆိုတော့မျိုးစိတ်လေးဟာသူ့ထဲမှာသစ်ပင်ပေါင်းနေတဲ့စွမ်းအင်လေးရှိတယ်အဲ့ဒီဆွမ်းအင်တွေကမြေနဲ့ရေနဲ့ပေါင်းစပ်လိုက်တဲ့အခါတစ်ပင်ဖြစ်ပေါ်လာမှုဆိုရယ်ဆွမ်းအားတစ်ခုရ။အဲ့လိုပဲသူရဲ့စိတ်အစဉ်မှာလည်းပဲထို့တူပဲဆွမ်းအင်လေးတွေကဆိုင်ရဆိုင်ရအကြောင်းကြောင့်စုမိသွားတဲ့ဆွမ်းအင်လေးတွေဟာအကြောင်းတရားတွေပေါင်းလိုက်တဲ့အခါကျတော့ဆွမ်းအားဖြစ်ရောက်လာ။တတ္တဝါလိုလိုဘာလိုလိုယောက်ျားလိုလိုမိန်းမလိုလိုဘူးလိုနတ်လိုပေါ့လိုပုံစံအမျိုးမျိုးတွေဖြစ်လာ။အဲ့တော့သဘောတရားကတော့သုဒ္ဓဓမ္မဘဝတန်တိတကယ်ဓမ္မသက်သက်သဘာဝတရားသက်သက်ရုပ်ဆိုတဲ့သဘာဝတရားသက်သက်နာမ်ဆိုတဲ့သဘာဝတရားသက်သက်တတဝါလို့ခေါ်ကြရအကြောင်းရှိပဲနဲ့သူ့အကြောင်းနဲ့သူဖြစ်နေရလို့မြတ်စွာဘုရားဒီလိုမြင်ရမယ်လို့ခေါ်တာနော်ကမ္မတ္တကာရကောနတ္ထိဝိပါကတ္တသဝေရကော သုဒ္ဓဓမ္မာပဝတ္တံတိဧဝေတံသမ္မတတနာကမ္မရကုသကံအကုသကံဆိုတာကိုကာရကောပြုလုပ်တဲ့တတ္တဝါဆိုတာလည်းမရှိဘူး။ငါချင်းမရှိဘူး။ဝိပါကတသဝေရကောအကျိုးတရားကိုခံစားတဲ့ပုဂ္ဂိုလ်တတ္တဝါဆိုတာလည်းငါချင်းမရှိဘူး။သုဒ္ဓဓမ္မာပောတံတိအကြောင်းတရားအကျိုးတရားတဏ္ဏအကြောင်းတရားတွေပေါ်လာလိုက်အကျိုးတရားတွေဖြစ်လာလိုက်အကြောင်းတရားပေါ်လာလို့အကျိုးတရားတွေဖြစ်လိုက်သုဒ္ဓဓမ္မာအကြောင်းတရားအကျိုးတရားဓမ္မတတ္တတိသာပေါ်တိုင်းနေဖြစ်လာတယ်ဒီဝန္တံဓမ္မကတ္တနံဒီလိုအမြင်ဟာမှန်ကန်တဲ့အမြင်လို့ပြောတယ်တဏှာဟောကလွတ်ဖို့ဆိုတာဒီအမြင်မျိုးမရှိရင်တဏှာဟောကမလွတ်နိုင်ဘူးဒါဆိုတတ္တဝါလို့ယူဆထားလို့ရှိရင်တဏှာဟောကလွတ်ဖို့အကြောင်းမရှိဘူးမှန်ကန်တဲ့အမြင်တစ်ခုရနိုင်အဲ့တော့အကြောင်းတရားတွေဟာတစ်ခုနဲ့တစ်ခုပေါင်းဆက်ပြီးတော့အကြောင်းကအကျိုးထုတ်ဆိုတာတော့တိပိန်ပေါက်လာဖို့အတွက်ဒီဘက်မှာအဲ့ဒီမှာအမိန်ပေးစီခိုင်းနေတဲ့အရာမရှိဘူးမျိုးစိတ်လေးထဲမှာသူကအပင်ပေါက်နိုင်တဲ့စွမ်းအားလေးတွေရှိတယ်စွမ်းအင်လေးတွေရှိတယ်ဒီတွေးလေးတွေရှိတယ်အဲ့ဒါလေးကမြည်နဲ့ရည်နဲ့တွေးလိုက်တဲ့အခါကျတော့အပင်ပေါက်လာတယ်အကယ်၍ညီနဲ့ရည်နဲ့မတွေ့ဘူးဆိုသူအပင်မပေါက်နဲ့အဲ့တော့ကြည့်လိုက်တော့မျိုးစိတ်လေးထဲမှာရှိတဲ့စွမ်းအင်ရဲ့ညီရည်ရဲ့စွမ်းအင်ရဲ့အဲ့ဒီအကြောင်းတရားတွေပေါင်းစားလိုက်တဲ့အခါသစ်ပင်ဆိုတာကြီးဖြစ်လာတာပေါ့အဲ့ဒီထဲမှာဖြစ်လာတဲ့သစ်ပင်ထဲမှာခိုင်မြဲတာရှိရလားလို့မရှိဘူးသူကအလုံးအကြောင်းပေါ်မှာမိတည်ပြီးတော့နေတာသူရေကအများတန်းထောက်ပံ့နေရမယ်လေတို့နေတော့လည်းအများတန်းထောက်ပံ့နေရမယ်ခုခေတ်ပြောရင်အောက်ဆင်ဂျင်တို့ဘာလို့ပေါ့နော
်အမှန်ပါဗျာ
အကယ်၍အဲ့ဒီဟာတွေပြတ်သွားပြီဆိုရင်ဒီသစ်ပင်ရှင်းတန်နိုင်ပါ့မလား
ရှင်းတန်ပါဗျာ
ရှင်းရှိလည်း၆သွားမှာပေါ့ဟုတ်ကဲ့
အမှန်ပါ
နေရောင်မရှိလည်းပဲရှင်းတန်နိုင်မှာမဟုတ်ဘူးဆိုင်းဆိုင်းအကြောင်းတွေထောက်ပံ့ထားတဲ့ဆိုတော့ရှင်းရှင်းဒါကြောင့်မလို့သစ်ပင်ဆိုပြီးတော့ဒီကြမှာဒီလိုဖြစ်တယ်လို့လူရဲ့ခန္ဓာကိုယ်ကြီးရတယ်ဒီတိုင်းပဲရုပ်နဲ့နာနဲ့ပေါင်းစပ်ပြီးတော့ဟောအကြောင်းအဖြစ်ဖန်တီးလိုက်တယ်ထိုအကြောင်းတွေပေါင်းစုမိသွားတဲ့အခါအကျိုးတွေပေါ်နေတယ်အကြောင်းအကျိုးမရက်တန်နေတဲ့မြတ်အကြောင်းအကျိုးဆက်ပြီးတော့ဖြစ်နေဥမှာပဲလို့ဒီလိုဆိုတာနော်အဲ့တော့တန်ခရာတိုင်းမှာဘယ်သူကလည်တော့ဘယ်သူကခန္ဓာဘယ်သူကနေပြီးတော့ခံစားဆန်းစားတာလို့ဆိုဘယ်သူမှမရှိဘူးသစ်ပင်ကြီးထဲမှာလည်းဘယ်သူကပွင့်လာတော့ဘယ်သူကသေးလာတော့လို့မေးလို့ရှိရင်ဘယ်သူမှမရှိဘူးဟုတ်တယ်မလ
ား
သစ်ပင်ကြီးကဘယ်သူကပွင့်လာတော့လို့ပြောလို့လည်းမရဘူးဘယ်သူကသေးလာတော့လည်းပြောလို့မရဘူးအကြောင်းအကျိုးတွေပေါင်းဆက်သွားတဲ့အခါဖြစ်လာတဲ့သဘောများလားရှိတယ်ဆိုလိုပဲလူ့ဘဝမှာလည်းဘယ်သူကခံစားလို့ဘယ်သူကလုံလို့ဘယ်သူကခံစားရတယ်ဆိုတာမျိုးမရှိဘူးတဲ့ဘာဖြစ်လို့လဲဆိုတော့လူစိတ်ပဲကြည့်လေဒီဖြစ်အကြောင်းအနေနဲ့ဖြစ်ပေါ်လာတဲ့စိတ်ကလေးရဲ့အချိန်ကတစ်ခုအကျိုးအနေနဲ့ခံစားရတဲ့အပိုင်းကတစ်ခုဆိုတော့ဟောတခြားပြီဖြစ်တခြားပြီဖြစ်အစဉ်ဆက်နေတဲ့ဒါရှိနေတာ process လို့ခေါ်တဲ့ဖြစ်စဉ်တစ်ခုအနေနဲ့ကဒီဒီမှာသက်ဆိုင်တယ်လို့ပြောနေကြတာเนาะအဲလူတွေမှာသက်ဆိုင်မှုကဘာလို့ဆိုရင်တရံဆိုတာလေးရှိတယ်ပေါ့ process ဆိုတာရှိတယ်ကိုယ်ရဲ့တဏ္ဍဆိုတာမရှိ line လေးတော့ရှိတာ line ရှိတယ်ဆိုတာခေါဏကဒီဘဝမှာလူတယောက်ဟာကုသိုလ်လုပ်တယ်အကုသိုလ်လုပ်တယ်ဒါသူ့ရဲ့ဒီ area လေးတစ်ခုပေါ့အဲ့ဒီ area လေးတစ်ခုဟာဒီပုဂ္ဂိုလ်တယောက်ရဲ့ဘဝတစ်ခုကိုဒီလိုသတ်မှတ်ပြီးတော့ပြောကြတာဒီလူတယောက်နဲ့သက်ဆိုင်တဲ့ယုံနဲ့တရားတွေဒီအစင်ထာဝရတန်တရာထဲမှာဒီလူတယောက်နဲ့သက်ဆိုင်တဲ့တန်တရာလည်းမဟုတ်တော့ဘဝဖြစ်မှုဒါမျိုးတွေပဲဖြစ်မှာ။သူများနဲ့မဆိုင်ဘူးဆိုတော့သူ့ area နယ်လေးထဲမှာဖြစ်နေတာသူ့ area နယ်ထဲမှာသွားတယ်။ဆိုတော့ဒီသစ်ပင်တစ်ပင်မှာဒီသစ်ပင်လေးတစ်ပင်ပေါက်လာရင်ဒီသစ်ပင်ရဲ့ထဲမှာဖြစ်လာတဲ့အတိတ်ရဲ့အခွင့်အရေးအခွန်တွေအခောက်တွေအရက်တွေဟုတ်လားအမြင့်အသားတွေကအကုန်ဒီသစ်ပင်ထဲပဲဆိုင်တယ်ဒီသစ်ပင်ကတီးတယ်ဟောဒီသစ်ပင်ကတီးလို့တခါအဲ့ဒီအတီးကလည်းမြေနဲ့ရေနဲ့တွေ့ရတာထပ်ပေါက်ပြန်တယ်အဲ့လိုသစ်ပင်တစ်ပင်ကဆွဆွမပြတ် ကြောင်းကျိုးဖြစ်နေတယ်လို့ပဲမိရခန္ဓာကိုယ်ဟာလည်းပဲနန္တရားဆိုင်ရာအကြောင်းတရားတွေအကျိုးတရားတွေမှာဆင်းရဲမပြတ်ဖြစ်နေတာအကြောင်းတရားတွေရှိနေတယ်ကအကျိုးတရားတွေဆက်ပေါ်နေဥမာပဲလို့ဒီလိုယူဆတာကဘုရားဘာသာရဲ့အရှင်သာအကြောင်းတရားလိုပဲလက်ခံတယ်အကျိုးတရားလိုပဲလက်ခံတယ်ဒီအကြောင်းတရားကိုပုဂ္ဂိုလ်သတ္တဝါလိုလည်းမသတ်မှတ်ဘူးအကျိုးတရားကိုလည်းပုဂ္ဂိုလ်သတ္တဝါလိုမသတ်မှတ်ဘူးဘာလို့မသတ်မှတ်တာလဲဆိုသတ်မှတ်လို့မရလို့မသတ်မှတ်တာတကယ်တဘာဝကဖြစ်ပြီးတော့ပြတ်သွားတဲ့တဘာဝများလားရှိတာနော်ဒီတဲကြောင့်လို့မြတ်စွာဘုရားတရားတော်ရအကြောင်းပေါ်တာကိုပဲကောင်းမှုမကောင်းမှုလုပ်တယ်လို့ပြောတယ်အကျိုးပေါ်တာကိုပဲခံစားရတယ်ဆံစားရတယ်လို့ပြောတယ်တကယ်ကတော့ဟုတ်လားခံစားလုပ်တဲ့လူဆိုတာလည်းမရှိဘူးခံစားတဲ့လူဆိုတာလည်းမရှိဘူးသို့တော့စိတ်ယုတ်ကြီးကိုကြည့်ပြီးတော့သူစိတ်ယုတ်ကြီးဟာလှုပ်ရှားသွားတာမျိုးတွေကိုကြည့်ပြီးတော့ပုဂ္ဂိုလ်တ attva တူအနေနဲ့ထင်ပြီးတော့လူတွေကအထင်မှားအမြင်မှားဖြစ်နေတာများတာဖြစ်တယ်နာမည်လေးတွေပေးထားတဲ့အခါထိုနာမည်အသီးသီးလေးနဲ့အစွဲအလန်းလေးတွေဝင်လာကြတယ်။ဒါကိုဆုံးတော့တယ်နော်။အေးဒါကြောင့်ဘုရားဘာသာတရားတော်အရာဆိုလို့ရှိရင်တန်တရားလဲတယ်ဆိုတာအကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်ပေါ်နေတာကိုသာပြောတာပါတဲ့။ဒီဘဝအကြောင်းတရားတွေပြုလုပ်လို့ထိုအကြောင်းတရားတွေမကုန်သေးတဲ့မြတ်အကျိုးတရားတွေကဆက်ပေါ်နေဥမာပဲ။အဲ့တော့တဏှာပြတ်ချင်လို့ရှိရင်အကြောင်းတရားတွေကိုရအောင်လုပ်ရအောင်။အကြောင်းတရားတွေကိုရအောင်လုပ်ခြင်းဖြစ်တာလေတဏှာပြတ်တယ်။ဒါဖြင့်ရသော်မြတ်ကသစ္စာလေးပါးမှာဒါကြောင့်ကိုခေါ်ထားတယ်။တဏှာထဲမှာရရှိနေတဲ့ဟာဘာရတာလို့ဆိုဒုက္ခ။အဲဒီဒုက္ခကဘာလို့ကြောင့်ရနေတာလို့ဆိုဒုက္ခသမုဒိယတဏှာကိုဟောတယ်။တဏှာလို့ဆိုရယ်လူချင်းတတ်မဲ့မှုဆန္ဒဥဆောင်တဲ့ဒီစွာအားတွေကြောင့်လို့ဒုက္ခဆိုရင်ဘဝတစ်ခုကိုရအဲတော့တဏှာရှိနေသေးတယ်များကာလပတ်လုံးဒုက္ခလို့ဆိုရင်ဘဝတဏှာမှာလဲနေကြအောင်မှဒုက္ခဆိုတာကိုရနေကြအောင်မှလေအဲ့ဒီဒုက္ခတွေလုံးဝချုပ်ငြိမ်းသွားတဲ့နေရာရှိတာဆိုရှိတယ်အဲ့ဒါဒုက္ခနိရောဓအဲ့ဒီဒုက္ခနိရောဓဟာဘာနဲ့မှတွေ့နိုင်တယ်လဲလို့ဆိုရင်ဘဂဝန်ရှိပါအရှင်တရားအရှင်ဆုံးပြောတာဘဂဝန်ရှိပါဆိုတာနံပါတ်1အမှန်မြင်လို့ဆိုရင်မှန်မြင်ရမယ်မှန်မြင်ဆိုတာအကြောင်းနဲ့အကျိုးကောင်းတဲ့အဆိုးကိုမြင်တာခုနပြောတဲ့အိဉ္စကန္နာကောအကြောင်းတရားနဲ့အကျိုးတရားပဲရှိတယ်လို့ဒီလိုမြင်လာတာတက္ကိတဲကသမာဓိဋ္ဌိမှန်ကန်တဲ့အမြင်ကိုပြောတယ်နော်အဲဒီမှန်ကန်တဲ့အမြင်ရဖို့ရဘာလို့လဲဆိုမှန်ကန်တဲ့အတွေးတွေလို့မှန်မှန်ကန်ကန်တွေးတော်ရဖို့လို့အဲဒီမှန်ကန်တဲ့အမြင်နဲ့မှန်ကန်တဲ့အတွေးရဖို့အတွက်ဘာအခြေခံရတော့လို့ဆိုတော့ကိုယ်ချင်းတရားပေါ်မှာအခြေခံရတယ်သမ္မာဝါစာသမ္မာကမ္မန္တသမ္မာအာရှိဘာလို့ကိုချင်းတရားကိုအခြေခံရတယ်လဲဆိုကိုချင်းတရားကိုအခြေမခံလို့ရှိရင်လူစိတ်ကမငြိမ်ဘူးမငြိမ်လို့ရှိရင်မှန်ကန်စွာတွေးတော့တာလည်းမဖြစ်နိုင်ဘူးမှန်ကန်စွာမြင်တာလည်းမဖြစ်နိုင်ဘူးလူရဲ့စိတ်တည်းဟာအင်းချမ်းငြိမ်တတ်ဖို့ရအတွက်ဟောအခြေခံကိုချင်းတရားရှိရမယ်ကိုချင်းတရားကောင်းလာရင်သမ္မာဝါစာသမ္မာကမ္မန္တသမ္မာအာရှိဆိုလို့ကိုချင်းတရားကောင်းလာတဲ့အခါကျတော့သမ္မာဝါယာမသမ္မာကံကျိုးစားတယ်ကျိုးစားတယ်ဆိုတာခဏကအကြောင်းတရားဆိုတဲ့အတိုင်းပဲမကောင်းတဲ့အကြောင်းတရားတွေရှိတယ်ကောင်းတဲ့အကြောင်းတရားတွေရှိတယ်မကောင်းတဲ့အကြောင်းတရားတွေကိုကောင်းတဲ့အကြောင်းတရားတွေနဲ့လဲလှယ်ပြီးတော့ဖယ်ရှင်းပြတာမကောင်းတဲ့အကြောင်းတရားတွေကိုကောင်းတဲ့အကြောင်းနဲ့အစားထိုးလိုက်အဲ့ဒီလိုအစားထိုးကိုကျိုးစားတာကိုပဲသမ္မာဝါယာမလို့ခေါ်တယ်အစားထိုးနိုင်ပြီးအစားထိုးတဲ့အခါမှာဘာတွေလိုအပ်လဲဆိုရင်သမ္မာတတိဆိုတဲ့စိတ်ဆိုင်ထားဖို့လိုအပ်တယ်။သမ္မာသမာဓိဆိုတဲ့စိတ်တည်ငြိမ်မှုလိုအပ်တယ်။အဲ့ဒီနှစ်ခုအဲ့ဒီသုံးခုဟန်ချက်ညီညီလုံးမိပြီဆိုလို့ရှိရင်သမ္မာဒိဋ္ဌိတို့သမ္မာသင်္ကပ္ပတို့အမှန်မြင်တာမျိုးအမှန်တွေးတာမျိုးတွေဖြစ်လာမှာ။အလုံးဒီ၅ခုဆုံမိသွားပြီ။သူကိစ္စသူဆောင်ရွက်ပြီတည်ကြည်လဲဆောင်ရွက်ပြီဆိုလို့ရှိရင်ခုနပြောတဲ့အကြောင်းတရားတွေကအလုံးရဆိုင်ပြီလို့ရတဲ့အနေထားမျိုးရောက်သွားတယ်။ဒါကပဲသမုဒိယကိုပယ်ချက်နိုင်တဲ့မဂ္ဂသစ္စာလို့ဆိုရဲလမ်းကြောင်းပေါ်ကိုရောက်သွားတာအဲဒီလမ်းကြောင်းပေါ်ရောက်သွားတာ ਨੇ ဒီတိုင်း ਨੇ ဒုက္ခနိရောဓလို့ဆိုတဲ့တဏှာဒုက္ခကြီးရဲ့ဆုံးတဲ့နေရာကိုရောက်သွားနိုင်တယ်လို့မြတ်စွာဘုရားသစ္စာလေးပါးမှာတူပေါ်တာဖြစ်တယ်နော
်
အဲဒါကြောင့်မလို့အခုဆောင်းလို့အခုဒကာကြီးဥတည်မြင့်6နှစ်ရှိသွားပြီလို့ပြော6နှစ်ရှိသွားပြီဒီဘဝတစ်ခုကနေခေါ်လွန်သွားတဲ့နောက်ဘဝတစ်ခုပြောင်းသွားတယ်သုတ္တနာမှာရှိတဲ့အကြောင်းတရားနဲ့အကျိုးတရားမရသေးသမျှအခုလိုပြောင်းလဲနေကြပါမယ်ဒီလိုဖြစ်ဖြစ်နော
်
အဲသူကလူကဥဆောင်ခေါ်သွားတော့လို့ဆိုလို့ရှိရင်တဏှာနဲ့ဥဆောင်ခေါ်သွားဘဝပေါ်မှာတွေ့တာနေတယ်တဏှာရှိနေလေးသမျှနောက်ဘဝတစ်ခုရနေတယ်ဟောအဲဒီလိုဘဝတစ်ခုရနေတဲ့အချိန်မှာဒီမှာကြာရင်တဲ့မိသားစုကဘုလိုကောင်းဖို့ပြုတယ်ဆိုတာသူ့ရဲ့အကျိုးရှိသလားဆိုတော့သူ့တဲ့အကျိုးရှိတာမရှိတာလေကုသိုလ်ကောင်းမှုပြုလုပ်တာဘာတော့လို့ဆိုလို့ရှိရင်တွေ့ရင်ခဏကမကောင်းတဲ့အကြောင်းတရားတွေကိုဖယ်ရှားပြီးကောင်းတဲ့အကြောင်းတရားတွေအစားထိုးနေတာလို့ဒီလိုပြောနော
်တော်ပါဗျာ
မကောင်းတဲ့အကြောင်းတရားတွေကိုဖယ်ရှားပြီးကောင်းတဲ့အကြောင်းတရားတွေကိုအစားထိုးခြင်းဖြင့်အမှန်မြင်ဖို့အတွက်လမ်းခင်းပေးနေတာပေါ့
တော်ပါဗျာ
လမ်းခင်းပေးနေတာဆိုလိုတာကဒီဒုက္ခကိုအမှန်မြင်ဖို့ဒုက္ခသမုဒယကိုဖယ်ရှားနိုင်ဖို့မေတ္တာသစ္စာအချက်တရားကိုချက်နေနောက်ဆုံးမှာဒုက္ခနိရောဓဆိုတဲ့နိဗ္ဗာန်ကိုမြင်လာနိုင်တယ်ပေါ့အဲ့ဒါကြီးမြင်လာဖို့အတွက်ကောင်းတဲ့အကြောင်းနဲ့မကောင်းတဲ့အကြောင်းကိုအစာထုတ်ခဲရှာပြစ်ခြင်းတွေဖြစ်တယ်ဘုရားမြတ်စွာဟောကြားတဲ့တရားတော်အရာလူဆိုတာမရှိဘူးမရှိမဲ့အကြောင်းတရားကိုပြင်ပေးလို့ရတယ်တဲ့အကြောင်းတရားကိုပြင်ပေးရတယ်ခုဆိုပါလို့ဘုန်းကြီးတို့တွေရဲ့စိတ်တွေမှာစိတ်ဆိုတာအလွန်ဉာဏ်နဲ့နှုံးထားတဲ့ဖြစ်ပြီးတော့ပြတ်နေတာစိတ်ကိုဖြူစင်အောင်ထားဆိုတော့ဘယ်လိုဖြူစင်အောင်ထားရမလဲဘုန်းကြီးတို့လည်းတလန်တော်တော့မေးကြီးကြပါမေးကြီးကဘုရားဘာသာဖြစ်စားတယ်သူတို့ကစဉ်းစားတယ်ဘယ်လိုမေးလို့ဆိုတော့ဆက်တော်ပြန်ဟောတဲ့တရားတွေမှာတဲ့စိတ်ဆိုတာအလွန်ဉာဏ်နဲ့လို့လည်းဟောတယ်တဲ့ဖြစ်ပြီးရင်ချက်ချင်းပြတ်သွားတယ်လို့ဟောတယ်တဲ့ဒီဘက်ကလည်းပဲစိတ်ကိုဖြူစင်အောင်လုပ်ရမယ်လို့ဟောတယ်ဘလောက်ဖြစ်ပြီးအញ្ញံနီးနဲ့ပြတ်သွားတဲ့စိတ်ကိုဘလို့ဖြူစင်အောင်လုပ်မလဲသူမေးတာဟုတ်ကဲ့လားပြတ်သွားတဲ့ကြီးကိုဘလို့ဖြူအောင်လုပ်မလဲဖြူအောင်လုပ်မလို့ကြိုးစားတော့မပြတ်သွားဘူးမရှိတော့အဲဘလို့ဖြူအောင်လုပ်ရမလို့ဆိုအေးမှန်တယ်ဖြူအောင်လုပ်ဆိုတဲ့အဲ့ဒါကိုပြောတာမဟုတ်ဘူးပြတ်သွားတဲ့စိတ်ကိုဖြူအောင်လုပ်ခိုင်းတာမဟုတ်ဘူးစိတ်ဆိုတာဆိုင်ရဆိုင်ရအကြောင်းကြောင့်ဖြစ်နေတာအဲဆိုင်ရဆိုင်ရအကြောင်းကြောင့်ဖြစ်နေတယ်အကြောင်းတရားထဲမှာအတွင်းမှားနေတဲ့အာယောနိတော်မနတိကာရရှိရင်စိတ်ဟာမြစ်သေးတယ်အတွင်းမှန်တဲ့ယောနိတော်မနတိကာရကြောင်းပေးလိုက်လို့ရှိရင်စိတ်ဟာဖြူစင်တယ်ဥပမာပဲလူတစ်ယောက်ဒေါသဖြစ်နေဒေါသဖြစ်စရာအကြောင်းတွေကြီးတွေးလို့ရှိရင်ဒေါသဖြစ်နေမှာလို့အဲ့ဒီဒေါသဖြစ်စရာအကြောင်းတရားကိုမေ့ပြလိုက်ပြီးတော့ခြေနှက်စရာအကြောင်းနဲ့အစားထိုးလိုက်မယ်ဆိုလို့ရှိရင်ဒေါသဖြစ်သေးတယ်
ဖြစ်တာ
ဖြစ်ကြောင်းအဲဒီတော့မဖြစ်ကြောင်းလည်းစိတ်ကျဉ်းနှံမှုရသွားတာဒီလေစိတ်ဖြူစင်သွားတာလို့ပြောတာနော
်
အဲတော့အကြောင်းတရားကိုအစားထိုးလဲလဲပေးခြင်းဒီစိတ်ကိုဖြူစင်အောင်လုပ်တယ်လို့ပြောတာနောက်ဖြစ်ပေါ်လာတဲ့စိတ်တွေကဒေါသနဲ့မတွဲတော့ဘူးဖြူစင်တဲ့စိတ်ကလေးကိုဖြစ်လာတယ်လောဘနဲ့တွဲနေတဲ့စိတ်ကလေးကိုဖြူစင်အောင်လုပ်ခြင်းထိုးလောဘရဲ့အာယုံကိုဖယ်ရှားပြီးတော့သဘာဝတရားကိုဆင်ခြင်စဉ်းစားလိုက်လို့ရှိရင်ထိုးလောဘဆက်မဖြစ်နိုင်တော့ဘူးရပ်ဆိုင်သွားတယ်အညီအကျေးတွေရဆိုင်သွားတာနဲ့ကောင်းတဲ့ဖြူစင်တဲ့သဘောတရားလေးတွေဝင်လာတာကိုပဲစိတ်ကိုဖြူစင်အောင်ထားတယ်လို့သူပြောတာ။အဲဒီလိုနီးနဲ့ဖြူစင်အောင်လုပ်ရတယ်။စိတ်အစင်ဟာထာဝရဖြူစင်နေအောင်ကောင်းတဲ့အကြောင်းတရားနဲ့မကောင်းတဲ့အကြောင်းတရားတွေကိုအစားထိုးလဲလှယ်ခြင်းလို့ဒီလိုမှတ်ရမှာပေါ့နော်
။မှန်ပါဗျာ
။အဲဒီလိုအစားထိုးလဲလှယ်လို့ရှိရင်မကောင်းတဲ့အကြောင်းတရားတွေကိုဖယ်ရှားပြန်ပြီးကောင်းတဲ့အကြောင်းတရားတွေကမိမိတဏ္ဍာမှာဖြစ်လာလို့ရှိရင်ကောင်းတဲ့အကျိုးတရားတွေနဲ့နောက်ဆုံးဟာဒုက္ခကိုဖြစ်ပေါ်စေတဲ့အကြောင်းမကောင်းတဲ့အကြောင်းတရားတွေအလုံးလုံးဝရပ်ဆိုင်းသွားပြီးတော့ကောင်းတဲ့အကြောင်းတရားတွေကဖြစ်ပေါ်ပြီးဆန္ဒဒုက္ခခံစားနိုင်နေတယ်။အဲ့တော့ဘဝတဏှာမှာတဏှာထဲမှာဝင်သွားတဲ့အခုဒီတဏှာလည်းလို့ဘဝတစ်ခုဆုံးသတ်သွားတဲ့ပုဂ္ဂိုလ်ဘဝထဲမှာတဏှာထဲမှာရောက်သွားဒီဘဝကနေသင်္လွန်လို့နောက်ဘဝရောက်သွားတဲ့ပုဂ္ဂိုလ်တရားကိုဒီဘဝကကုသိုလ်လုပ်တာကုညီပေးလို့ရသလားလို့ဆိုတော့တေချာတာတော့မဟုတ်ဘူးလေနော
်မှန်ပါဗျာ
ဘာဖြစ်လို့လဲဆိုတော့ရှင်တေချာတဲ့နီးစနစ်ကတော့မရှိဘူးဘာဖြစ်လို့နီးစနစ်မရှိတယ်လဲဆိုရင်တေသွားတဲ့ပုဂ္ဂိုလ်ဟာ ပုဂ္ဂိုလ်ကောင်းမှုရာလက်ဖြစ်နေတာလည်းဖြစ်နိုင်တယ်။လက်ဖြစ်နေလို့ရှိရင်လည်းမလိုအပ်တော့ဘူး။လူဖြစ်နေလို့ရှိရင်လည်းဒီဟာအကူညီပေးဖို့မလိုအပ်တော့ဘူး။ငရဲကြနေလို့ရှိရင်လည်းလက်လမ်းမမီတော့ဘူး။သူ့အနေနဲ့ဒီဟာကိုယ့်ရဲ့ကုသိုလ်မရနိုင်ဘူး။နော်။နောက်တရိစ္ဆာန်ဖြစ်နေလို့ရှိရင်လည်းသူသိနိုင်စွာမရှိသေးဘူးကြောင့်ဒီဟာကုသိုလ်ကောင်းမှုအကျိုးသူခံစားရမှာမဟုတ်ဘူး။ဖြစ်တာဘဝရောက်နေလို့ဒီဟာကုသိုလ်ကောင်းမှုပြုတာတွေကိုသူကရှင်းတာပြီးတော့ဝန္တာပီတိဖြစ်လို့ရှိရင်ကတော့အဲ့ဒီဝန္တာပီတိဆိုတဲ့သူ့ရဲ့တဏ္ဍာမှာဖြစ်တဲ့ကုသိုလ်စွမ်းအားတွေကသူ့ဘဝကြီးတစ်ခုလုံးကိုကောင်းတဲ့အကြောင်းကိုအစားထိုးပေးနိုင်တယ်။အဲ့ဒါကြလို့ရှိရင်တော့ကောင်းကျိုးချမ်းသာရနိုင်တယ်လို့ပြောတော့နော်
။အ
ဲ့တော့ပိဋကဘုံရောက်တဲ့ဉာဏ်ဥစ္စာတကယ်ကမသိကြတော့ဒီလိုပဲလုပ်ရတယ်။ဒါဒီလိုလုပ်တာဟာဒီကုသိုလ်ကောင်းမှုလုပ်တဲ့ပုဂ္ဂိုလ်တွေကတော့ကောင်းတဲ့အကြောင်းကိုအစားထိုးနေတာပဲ။ကိုယ့်အတွက်လည်းကောင်းတဲ့အကြောင်းအစားထိုးတယ်哦ကိုယ့်ရဲ့ကျေးဇူးရှိတဲ့ပုံစံတွေကိုလည်းကျေးဇူးတွန်းဆရရောက်တယ်ပေါ့နော်အမြဲတမ်းမကောင်းတဲ့အလုပ်လို့ပြောရမယ်အကျိုးမဲ့တဲ့အလုပ်မဟုတ်ဘူးအကျိုးရှိတဲ့အလုပ်ဘာဖြစ်လို့လဲဆိုရင်လုပ်သူကိုယ်တိုင်ကကောင်းတဲ့အကြောင်းတရားကိုရရှိလိုက်တယ်ကိုယ်ကြည့်စုတဲ့ပုံစံဒီစိတ်ဓာတ်ဘဝမှာရှိနေဖြစ်စေမရှိနေဖြစ်စေစိတ်ဓာတ်ဘဝမှာရှိနေတဲ့ပုံစံတွေကိုယ့်ရဲ့ဆွေမောင်းမျိုးဟောင်းဘဝမောင်းတွေဆိုတာရှိနေတတ်တယ်ရှိနေတဲ့တဲ့ကြောင့်ကိုယ်ကုသိုလ်ကိုသူတို့ဝန်တာလို့ရှိရင်သူတို့ရဲ့စိတ်ထဲနှလုံးထဲမှာကောင်းတဲ့အကြောင်းတရားတွေရသွားနိုင်တယ်ပေါ့နော
်
အဲ့လိုရသွားရင်သူတို့မှာအစားထိုးပြီးသားဖြစ်သွားတယ်ပေါ့မကောင်းတဲ့အကြောင်းတရားတွေကိုဖယ်ရှားပြီးကောင်းတဲ့အကြောင်းတရားတွေနဲ့အစားထိုးပြီးသားဖြစ်သွားတော့သူတို့မှာဘဝရဲ့ဒုက္ခတက်တာကောင်းနိုင်တယ်လို့ဒီလိုဆုံးလို့လာနော
်
ဟုတ်ပါဗျာအေးဒါကြောင့်မလို့ဘုရားမြတ်စွာရဲ့တရားတော်အရာဘဝတန်တရားလဲတယ်ဆိုတာရုပ်တရားနဲ့တရားတွေဟာဆရာဆရာအကြောင်းတရားတွေကြောင့်ဒီဘဝမှာဖြစ်ပြီးပြတ်သွားပြီးနောက်ဆရာအကြောင်းတရားကြောင့်လည်းနောက်ဘဝတစ်ခုမှာဖြစ်ကြရတယ်ဖြစ်ပြီးတော့ဆရာဘဝအကြောင်းမကုန်သေးတဲ့များအကျိုးတရားတွေဟာဆက်ဆက်ပြီးတော့ဖြစ်နေတာကိုပဲတန်တရားလဲတယ်လို့ပြောတာပါဒီအကြောင်းတရားအကျိုးတရားတွေကသာဝရမြဲနေတယ်ဆိုတာလည်းတစ်ခုမှမရှိဘူးအတ္တလို့ငါလို့သတ်မှတ်ဆရာလည်းတစ်ခုမှမရှိဘူးငါပိုင်နာလို့သတ်မှတ်ဆရာလည်းတစ်ခုမှမရှိဘူးကြောင်ကျိုးဆင်ဆက်ပြီးတော့ဆင်ဆက်မပြတ်ဖြစ်နေတာဖြစ်နေအဲ့ဒီဆင်ဆက်မပြတ်ဖြစ်နေတဲ့အထက်ကစိတ်နှစရာမကောင်းဖြစ်လိုက်နာလိုက်အိုလိုက်တိလိုက်ဆိုတော့စိတ်နှစရာမကောင်းတဲ့အကြောင်းတရားတွေဒီအကျိုးတရားတွေကိုမလိုချင်တော့ဘူးဆိုလို့ရှိရင်နောက်ဆုံးမှာဆရာဆရာအကြောင်းတရားတွေကိုပယ်ရှင်းခြင်းသာလေမှန်ကန်တဲ့နိဗ္ဗာန်ဖြစ်တယ်အကြောင်းဖြတ်မှအကျိုးတွေရမှာဖြစ်တယ်ဒါကြောင့်မို့အကြောင်းတရားကိုပယ်တတ်ဖို့ရတယ်မဂ္ဂင်ရှင်ပါအကျင့်တရားကိုကျင့်ခြင်းဖြစ်တာနဲ့ကိုယ်တန်တရားလည်းခြင်းအကြောင်းတရားတွေအကုန်ငြိမ်းပြီးတော့ဘုရားမြတ်စွာဟာသူတန်တော်ဖြစ်တဲ့ယုဒမနန္ဒမတွေရဲ့အကြောင်းတရားတွေကိုအားလုံးဖယ်ရှားပြစ်နိုင်နိုင်တဲ့အတွက်ကြောင့်ဘုရားမြတ်စွာရဲ့ရုပ်ခန္ဓာနာမ်ခန္ဓာဆိုတာမရှိတော့ဘူးနောက်ထပ်ဖြစ်เสียအကြောင်းမရှိတော့တဲ့အတွက်ကြောင့်ဘဝဇတိန်ချုပ်ငြိမ်းသွားတယ်ရဟန္တာတွေလည်းပဲထုတ်ထူးချုပ်ငြိမ်းသွားတယ်အဲ့လိုငြိမ်းသွားမှလည်းတန်တရာကြီးကပြတ်မှာပဲလို့ကိုစီကိုစီနှလုံးသွင်းဆင်ရင်ပြီးတော့အဝေကတရားဖြစ်ွားတာမိမှန်မှန်နဲ့ချစ်ချင်ကြိုးကိုအားထုတ်နိုင်ကြပါစေကုန်သည်